အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAB ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်တဲ့အတွက်ဆယ်စုနဲ့နှစ်စုကျော်အထိထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်မျှော်လင့်ချက်မဲ့တယ်လို့ဖြစ်သွားရပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP လို့ခေါ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူသမ္မတသက်တမ်းနောက်တစ်ကြိမ်ပြန်ဖြစ်တဲ့ပထမဆုံးနေ့မှာပဲလက်မှတ်ရေးထိုးခဲ့တာပါဒီအတွက်နေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ဒုက္ခသည်9000ကျော်ကတော့မျှော်လင့်ချက်မဲ့တယ်လို့ဖြစ်သွားခဲ့တယ်လို့ဆိုပါတယ်လူရဲ့တသောင်းဝင်းကျင်ရှိတဲ့နှုတ်ဒုက္ခတဲ့စကန်းကဒုက္ခတဲ့တူကတော့ VOA ကိုအခုလိုပြောပါတယ်
။အဲတရင်နေကြတော့ချိုးလူတွေကလည်းစိတ်မကောင်းကြဘူးပေါ့သူတို့အဲ့ဒီအခွင့်အရေးအဲ့ဒီရလာမဲ့ဟာအခွင့်အရေးတွေကိုသူတို့စောင့်မျှော်နေတာအရင်ကောသမရာဂျိုးပိုင်းတဲ့ကလက်မှတ်ထိုးရတဲ့ဟာကနေထွန်းတက်လာတော့အလိုချင်ရတယ်ဆိုတော့သူလည်းစိတ်မကောင်းကြဘူး။နောက်စိတ်မကောင်းရလို့ပြီးတော့ဘာမှလည်းမလုပ်နိုင်ဘူးပေါ့နော်။အချိန်မှပြန်ပြီးတော့လှုပ်လာမလဲဆိုတာကိုပဲပြန်မျှော်လင့်နေတယ်။အဲ့ဒီမျှော်လင့်ချက်ပဲထားတာပေါ့။အားတော့မရှိဘူးပေါ့နော်ကျွန်တော်တို့ပို့ပြီးတော့တချို့တကြလည်းစိတ်အားငယ်ကြတာပေါ့ဆုံးကုန်ပြောရရင်တော့မှရကျွန်တော်တို့တွေကတော့ဘယ်လိုမြင်လဲဆိုတော့ဒီအမေရိကကိုမျော်လင့်ပြီးတော့ဒီမှာလှုပ်လာတဲ့ကျွန်တော်တို့ပထမတစ်ချင်းကတော့ဟိုသူတို့အမေရိကကိုတင်မဲ့လူတွေလာပြီးတော့လက်မှတ်ထိုးလို့ရတယ်ဆိုပြီးတော့အင်တာဗျူးသွားတဲ့တစ်ချင်းပြီးသွားတဲ့ချိန်မှာလူတွေအများနဲ့အားရှိကြတယ်အများနဲ့စိတ်ဓာတ်ကြီးတက်ကြွရတယ်အခုကျတော့လည်းပြန်ပြီးတော့ဒီကအခုလိုမျိုးမခေါ်ဘူးခဏယာယီရက်ဆိုင်ထားတဲ့ဆိုတဲ့ခါကျတော့အဲဒီလိုပဲကျွန်တော်တို့ရတာခံစားရတာပေါ့အားလုံးပေါ့နော်ဒီဆက်မှရှိရမိသားစုအားလုံးအားခံစားရတာပေါ့
တမရအပြောင်းလဲအစိုးရအပြောင်းလဲကာလတွေမှာအခုလိုမျိုးအမေရိကန်နိုင်ငံမှာဒုက္ခတွေခေါ်ယူရေးယာယီရက်ဆိုင်ထားမယ်ဆိုပေမဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးလူသားချင်းစာနာမှုအထောက်အကူတွေပေးလေးရှိတဲ့အမေရိကန်နိုင်ငံဟာသူတို့ကိုပြစ်ပယ်ထားမှာမဟုတ်ဘူးလို့ယုံကြည်နေကြသူတွေလည်းရှိနေသေးဖြစ်ပါတယ်မျော်လင့်ချက်တွေဆက်လက်ထားသူတွေရှိနေတယ်လို့လဲမေလာဦးဒုက္ခသည်စခန်းကဒုက္ခသည်တို့ကအခုလိုပြောပြပါဗျ
။ဒုက္ခသည်ထားတက်လာတဲ့ပုံမှာတော့ဒုက္ခသည်ကတော့တချို့လူတွေကတော့ဟိုမျော်လင့်ချက်ကတော့ရှိနေတာပေါ့နော
်။ဘ
ာပဲဖြစ်ခေါ်မှာပါ။အဲ့လိုမျိုးကလည်းရှိနေတယ်။တချို့လူကြတော့လည်းဟိုထားတက်လာပြီဆိုတော့ငါတို့သွားဖို့မျော်လင့်ချက်ကတော့ဝေဝါးပြီဆိုတော့အားမျိုးတော့လည်းအများကြီးရောရှိပါတယ်။
ဒုက္ခတဲ့စခန်းတွေမှာတော့အကူအညီပေးတဲ့အဖွဲ့တွေကအကူအညီထားတာကဒုက္ခတဲ့တဦးကိုတစ်လကိုဘတ်ငွေ200ကျော်အမေရိကန်ဒေါ်လာနဲ့ဆိုတဦးကို6ဒေါ်လာလောက်နဲ့တစ်လလုံးကိုရက်တီစားတောက်နေထိုင်နေကြရတာပါခက်ခဲမှုတွေအလုပ်လုပ်ကင်လို့မရတာတွေကြောင့်လဲကလေးတွေပညာရေးအစကြောင်းတက်နိုင်ဖို့တွေလည်းခက်ခဲလာကြပါတယ်အစင်မပြေမှုတွေများလာတဲ့အခါမှာစိတ်ကြယောဂခံစားရတာတွေလည်းများလာတယ်လို့လည်းဒုက္ခတဲ့တဦးကပြောပါတယ်
တလလုံးမှာဟုတ်ကဲ့လူတယောက်ကမှ200ကျော်ပဲရတယ်ဒီနည်းနည်းအရင်ကြီးဟိုလိုလဲခန္ဓာကိုချွတ်တဲ့နေတဲ့လူတွေတကြီးရွယ်ဟိုကြတော့300ကျော်လောက်ရတယ်ဟုတ်ကဲ့ဒီနေလာတဲ့ဒီမှာနှစ်နှစ်ပြည့်အချိန်ကြာကြီးနေလာတဲ့ဖေးဆက်လာစောင့်မျှော်လာတဲ့ဘဝတွေအကုန်လုံးအချိန်ကြာကြီးဒီထဲမှာပဲနေလာတဲ့ခါကျတော့သူဘာလောက်လာလောက်လာကျွန်တော်တို့တွေကလုတ်ပိုင်ခွင့်နေပြောပိုင်ခွင့်နေတင်ပြပိုင်ခွင့်နေဘာမှမရှိတဲ့ခါကျတော့ကျွန်တော်တို့ကဒီလိုမျိုးနေတဲ့ဘဝနဲ့ပဲနေသားကြနေကြတာပေါ့မယ်အခုဆိုလို့ရှိရင်တော့သမဏတော်မှာကျွန်တော်ပြောင်းသွားတယ်တရားလောက်ရှိတာကျွန်တော်တို့ကအဲ့ဒါကြောင့်ဆယ်စုနှစ်နှစ်ခုမိဘကိုကျွန်တော်တို့ကကတ်သွားပြီအဲတတိယကြားဒီစီနောက်နေထိုင်ဒီလူနေမှုဘဝရဲ့ဒီရည်ခက်ခဲတဲ့ခါကျတော့
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်9000ကျော်လောက်နေထိုင်နေကြရတာပါသူတို့ဟာအနည်းဆုံး10နှစ်ကျော်ကနေ20ကျော်ထိဒုက္ခသည်စခန်းတွေမှာပဲနေထိုင်နေရတာဖြစ်ပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းက3နှစ်ကျော်အတွင်းမှာပဲထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုလုံခွင့်မရသေးတဲ့မြန်မာဒုက္ခသည်အသက် ตองกันนั่นเราสิเนี่ยเจ็บเจ็ดตัวมาเลเซียนั่งเงาบ้ามาเลยยูเอ็นเอซีอาโก้เช่าท่าเร่ยามาดูข้าเดือดเลยตองกันนั่นเนี่ยสิเนี่ยมาเร่ดูข้าเดือดเล็กขันยี่สิบเจ็ดฮะอเมริกันปีรองสุ่ยอจูซีบ้าโก้มาที่ไก่ผู้สูงยิ่งดีส่งเพื่อเช็คกูเปลี่ยนเปลี่ยนเบบูเหยียกู้เสียด้วยอเมริกันลงจงยิ่งวันจีเน่นั่งเงาจ่ายวันจีโลโก้ไต้เมมบีตู้โก้เตรียมจ้าไหนเนี่ยลูเล่ตั้มร้านทรายยี่ไม่เจียนยาเจ็ดเทม่าพอบยาท่าบ